မြန်မာနိုင်ငံကြည်ရည်လေတက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးတင်းမင်းအောင်ဆိုင်ရဲ့အကောင့်ကို Twitter ကဖယ်ရှားလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီကတာဝန်ပေးထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးအဖွဲ့ကရခိုင်ပြည်နယ်မှာသူတို့တွေ့ရှိခဲ့ရတဲ့အခြေအနေအစီရင်ခံစာကိုတင်သွင်းဖို့ပြင်ဆင်နေချိန်မှာပဲ Twitter ကဗိုလ်ချုပ်ဦးတင်းရဲ့အကောင့်ကိုဖယ်ရှားလိုက်တာဖြစ်ပါတယ်။2019ဩဂုတ်လတုန်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်သတ်ဖြတ်မှုတွေအပါအဝင်ရိုညာခုနှစ်သိန်းကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုရုံတင်စစ်ဆေးနိုင်ဖို့အစဉ်သင်းဖြစ်အောင်လဲလှုပ်ဆောင်နေတယ်လို့ဒီစုံစမ်းရေးကော်မရှင်ကဆိုထားပါတယ်။ဒီစုံစမ်းရေးကော်မရှင်ရဲ့စစ်ဆေးမှုအတွက် Twitter, Facebook နဲ့တခြား Social Media Platform တွေကသူတို့ရရှိထားတဲ့အချက်လက်တွေနဲ့အထောက်အကူပြုပူးပေါင်းပါဝင်မယ်ဆိုတာကိုတော့အတိအပြုပြောကြားခြင်းမရှိသေးပါဘူး။ရိုညာရေးလှုပ်ရှားသူတွေကတော့ဒီစုံစမ်းစစ်ဆေးမှုမှာပူပန်ပါဝင်ဖို့လူမှုကွန်ရက်မီဒီယာအလုံးကိုတောင်းဆိုထားပြီးအခု Twitter ကနေဗိုလ်ချုပ်မှုကြီးမင်းအောင်ဟန်ရဲ့အကောင့်ကိုဖယ်ရှားလိုက်တာဟာအံပွဲတရားဖြစ်တယ်လို့လည်းကြိုဆိုနေကြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအသိမှတ်မပြုပါဘူး။